American တောင်ပိုင်းနယ်စပ်ဒေသမှာနိုင်ငံရေးခေါ်လုံခွင့်တောင်းခံသူတွေပေါ်မှာ American အစိုးရကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ AI နိုင်ငံတကာလူငင်းချမ်းသာခွင့်လူခွင့်ရေးအဖွဲ့ကြီးကဝေဖန်လိုက်ပါတယ်။ Amnesty International အဖွဲ့ကကြက်သက်ပြင်းနဲ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာတော့ဘိုးအစိုးရနယ်စပ်နဲ့လူဝင်မှုကြီးကြပ်ရေးအရာရှိတွေကိုကြီးကြပ်ရတဲ့ American အမိမေလုံခြုံရေးဌာနရဲ့မူဝါဒတွေနဲ့ပတ်သက်ပြီးဝေဖန်လိုက်တာဖြစ်ပါတယ်။ American ပြည်တော်စုကိုလာရောက်တဲ့ထောင်နဲ့ချီတဲ့နိုင်ငံရေးခေါ်လုံသူတွေကိုတရားဝင်ပြန်ပြီးပုတ်ဖို့အတွက်စနစ်တကျစီမံကိန်းချပြီးတော့ကျူးလွန်နေတယ်လို့ပြောပါတယ်။ American ဒီ Trump အစိုးရအဖွဲ့အရာတရားဝင်ဆန်ရဆန်ရမပါဘဲနဲ့နေဆက်ကြော်ဖြတ်ပြီးဝင်ရောက်လာနေသူအလုံးကို Zero Tolerance ခေါ်လုံးဝတိမခံတဲ့မူဝါဒအရာကျောင်းနေသူတွေရဲ့မိသားစုတွေနဲ့ပါလာတဲ့ကလေးငယ်တွေကိုခွဲထားပြီးတော့ဒီခွဲထားတဲ့ကလေးငယ်အရေးအတွက်ကိုလည်းတိတိကျကျထုတ်ပြန်တာမျိုးမရှိဘူးလို့ပြောကြားခဲ့တာပါ။